မေရိကန်ပြည်ထောင်စုအတွင်းကစိုက်ပျိုးမြေတွေကိုတရုတ်ကဝယ်ယူမှုကိုတားမြစ်နိုင်ရင်ပြည်ထောင်စုအဆင့်ဆောင်ရွက်နိုင်ဖို့ထိတ်တန့်ဦးစားပေးဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးသစ်ကပြောလိုက်ပါတယ်ထိတ်တန့်ဦးစားပေးလုပ်ငန်းတွေထဲကတစ်ခုကတော့အမေရိကန်လက်ရမြေတွေကိုတရုတ်တွေဝယ်ယူနေတဲ့ကိစ္စဖြစ်ကြောင်းဒီလက်ရမြေအများအပြားကအမေရိကန်စစ်ခန်းတွေအနီးတစ်ဝိုက်မှာဖြစ်ကြောင်းအမေရိကန်စိုက်ပျိုးရေးဝန်ကြီးဌာနဝန်ကြီး Brooke Rollins က Breitbart News နဲ့လုတ်တဲ့သီးသန့်မေးမြန်းခန်းမှာဖြစ်ကြားခဲ့တာပါလတ်လောနှစ်တွေထဲမှာတရုတ်လုပ်ငန်းကြီးတွေဒါမှမဟုတ်လူပုဂ္ဂိုလ်တွေကစီးရေးဆိုင်ရာနေရာတွေလို့အရေးကြီးတဲ့ဒေသတွေအနီးကနေရာတွေကိုဝယ်ယူလာကြတာကြောင့်လွှတ်တော်အမတ်တွေကြားမှာရောနောက်နိုင်ငံတော်ကပြည်နယ်တွေကလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေကြားမှာပါသတိပြုစရာဖြစ်လာနေတာပါတရုတ်အမေရိကန်တွေအရေးစီးယုံလှုပ်ရှားနေတဲ့အဖွဲ့တစ်ခုအဆိုအရမနေ့ဒီဇင်ဘာလလယ်ပိုင်းအထိပြည်နယ်40လောက်မှာနိုင်ငံရဲ့ကြားသားတွေအိမ်ချမ်းမြေပိုင်ဆိုင်မှုကိုတားမြစ်တဲ့ဥပဒေကြမ်း215ခုရှိခဲ့ပါတယ်ဒီထဲကဥပဒေကြမ်း164ခုကတော့တရုတ်နိုင်ငံသားတွေအိမ်ချမ်းမြေဝယ်ယူမှုကိုတနည်းတစ်ပုံကန့်သက်ထားတာဖြစ်ပါတယ်များ